ကျောင်းမီးတွေတုံးရင်လျှက်စစ်ကအားကိုဈေးတက်တက်တာတာနဲ့ရောင်းနိုင်တဲ့အတွက်စီးပွားရေးတွက်ချီခိုက်ပါလေ။ဒါပေမဲ့ကျောင်းမီးတွေကထွက်တဲ့အစိတ်အတော့အမုံမွားဟာလေဓုကိုညဉ့်ညမ်းစီတာကြောင့်ပြည်သူလူထုကကန့်ကွက်ဆန္ဒပြကြပါလေ။ဒါကြောင့်မလို့ကျောင်းမီးတွေတုံးရင်သဘာဝပတ်ဝန်းကျင်ကိုကာကွယ်တဲ့အသက်ပညာကိုလည်းတက်ကြွမှုလူတွေလို့ဂျကာတာအခြေစိုက်အာဆီယံစီးပွားရေးသုတေသနဌာနရဲ့133မျက်နှာစာရမှာဖော်ပြပါတယ်။ဂျပန်ပညာရှင်ကေအီရှီမိုဂိုရူနဲ့အီချီရိုကူတာနီတို့ကတီးဖြတ်ပြီးလွန်ခဲ့တဲ့အောက်တိုဘာလကထုတ်ဝေတဲ့ Social Benefit of Clean Coal Technology စာရမ်းဖြစ်ပါတယ်။ကျောင်းဝင်းတွေသုံးမှုကြောင့်တဘာဝပတ်ဝန်းကျင်နဲ့ပြည်သူပြည်သားတွေအန္တရာယ်မဖြစ်ဖို့အလွန်အရေးကြီးပါတယ်။ကျောင်းဝင်းတွေအန္တရာယ်ကိုကာကွယ်တဲ့လေထုသတ်ဆင်ရေးစနစ် Air Quality Control System ဆိုတာကိုတီထွင်ထားတယ်လို့ဆိုပါတယ်ဒီစနစ်ကိုသုံးရင်အရင်အနည်းပုံမှန်စိုက်ထုတ်ရမှာဖြစ်ပြီးနဲ့ရေရှည်မှာအကျိုးခံစားရမှာဖြစ်ပါတယ်စင်ကာပူနဲ့ဘရူနိုင်းကလွဲပြီးကျန်းအာဆီယံ၈နိုင်ငံမှာကျောင်းမီးတွေးသုံးဓာတ်အားကိုသုံးကြပါတယ်ဒါပေမဲ့လေထုသတ်ဆင်ရေးစနစ်ကိုတော့သုံးသူရှိတယ်လို့မသုံးသူလည်းရှိနေတာတွေ့ရပါတယ
်လက်စစ်ဓာတ်အားကိုဈေးတက်တက်တာနဲ့သုံးစွဲနိုင်ဖို့ကျောင်းမီးသွေးကိုသုံးကြပါလေကမ္ဘောဒီးယားလာအိုထိုင်းဗီယက်နမ်ဖိလစ်ပိုင်မလေးရှားနဲ့အင်ဒိုနီးရှားမှာကျောင်းမီးသွေးသုံးဓာအားပေးစက်ရုံတွေရှိပါတယ်1990ကနေ2020အထိအနှစ်30အတွင်းအာဆီယံ9နိုင်ငံရဲ့ကျောင်းမီးသွေးသုံးဓာအားပေးပမာဏဟာ3ဆလောက်တိုးပွားလာပါတယ်အာဆီယံအုပ်စုမှာကျောင်းမီးသွေးဓာအားအသုံးအနည်းဆုံးဟာမြန်မာနိုင်ငံဖြစ်ပါတယ်အာဆီယံ9နိုင်ငံမှာ1990မတိုင်ခင်ကတည်ဆောက်ခဲ့တဲ့ကျောင်းမီးသွေးဓာတ်အားမီဂါဝတ်4100ကျော်ရှိပြီး1990နောက်ပိုင်းမှာတည်ဆောက်တဲ့ဓာတ်အားကမီဂါဝတ်6000နီးပါးရှိပါတယ်။အဲ့ဒီတည်းကကမ္ဘောဒီးယားနဲ့လာအိုမှာလေထုသန့်စင်ရေးစနစ်အနည်းချင်းရှိပြီးမြန်မာနိုင်ငံမှာလုံးဝကင်းမဲ့နေတာတွေ့ရပါတယ
်။မလေးရှား၊အင်ဒိုနီးရှား၊ဗီယက်နမ်နဲ့လာအိုနိုင်ငံကမီဂါဝတ်600ကျော်ရှိတယ်ကျောင်းမီးသွေးသုံးဓာတ်အားပေးစက်ရုံကြီးတွေမှာလေထုသတ်ဆင်ရေးစနစ်ကိုမသုံးတဲ့စက်ရုံတွေရှိပါတယ်။ဒါပေမဲ့ဖိလစ်ပိုင်နဲ့ထိုင်းနိုင်ငံမှာတော့ကျောင်းမီးသွေးသုံးဓာတ်အားစက်ရုံကြီးအားလုံးမှာလေထုသတ်ဆင်ရေးစနစ်ကိုတတ်ဆင်ထားတာတွေ့ရပါတယ်။ထိုင်းနိုင်ငံကကျောင်းမီးသွေးဓာတ်အား90ရာခိုင်နှုန်းဟာလေထုသတ်ဆင်ရေးစနစ်ကိုအသုံးပြုပါတယ်။ထိုင်းနိုင်ငံမှာကျောင်းမီးသွေးသုံးဓာတ်အားမီဂါဝတ်ပေါင်း4600ကျော်ရှိတဲ့အနေနဲ့မီဂါဝတ်450မှာဒါအမောအမွားနဲ့နိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးစနစ်မသုံးတာကိုတွေ့ရပါတယ်။အင်ဒိုနီးရှားနဲ့ဗီယက်နမ်မှာလည်းအမောအမွားနဲ့ကန့်တတ်နေပါရေးကဒါအဓိကထားပြီးနိုက်ထရိုဂျင်အောက်ဆိုက်ကင်းစင်ရေးဘက်မှာအားနည်းနေတာတွေ့ရပါတယ်
။လေထုသန့်စင်ရေးစနစ်ကိုထိထိရရောက်စီမံကုကဲပြီးအကောင့်ထဲပေါ်နိုင်မှသာလေကောင်းလေတန်ရပါလိမ့်မယ်။ပြဋ္ဌာန်းထားတဲ့ဥပဒေစည်းမျဉ်းတွေကိုဖောက်ဖြက်ရင်အေးအေးယူဖို့ဘ ਹੁ အစိုးရတာဝန်ယူရမယ်လို့မြန်မာနဲ့ထိုင်းမလေးရှားကဆိုပါတယ်။အင်ဒိုနီးရှားကမ္ဘောဒီးယားနဲ့လာအိုတို့မှာတော့ဘ ਹੁ အစိုးရမှာရောဒေသန္တရအစိုးရမှာရောအေးအေးယူပိုင်ခွင့်ရှိပါတယ်။ကမ္ဘောဒီးယားလာအိုနဲ့မြန်မာမှာကြောင်မီးသွေးလျှက်စစ်ဆက်ရုံကိုဒေသန္တရအစိုးရကစောင့်ကြည့်ရပါတယ်။မြန်မာလျှက်စစ်နဲ့စွမ်းအင်ဝန်ကြီးဌာနကလေထုညဉ့်ညမ်းမှုအခြေအနေကိုတောင်းယူကြည့်ရှုခွင့်ရှိပါတယ်။လေထုဆိုင်ရာသတင်းအချက်လက်တွေကိုကွန်မြူနီကွန်ပျူတာမှသာတိုးလောင်ထားရပါတယ
်လေထုသန့်စင်ရေးစနစ်တက်စင်တဲ့အတွက်အရင်အနည်းပုံများလာသလိုလျှက်စစ်ဓာအားကကို10ရာခိုင်နှုန်းက20ရာခိုင်နှုန်းအထိတိုးမြင့်နိုင်မယ်ဆိုရင်တွက်ချီကိုက်မယ်လို့ယူဆပါတယ်ဒါကြောင့်ကြောင်းမီးဝေးဓာအားသုံးအာဆီယံနိုင်ငံတွေမှာလေထုသန့်စင်ရေးစနစ်သုံးမှုကြောင့်မီတာကတက်သွားပါတယ်စတင်သုံးဆွဲတဲ့ပထမ10နှစ်ကာလမှာမီတာကထိုးတက်သွားပြီးဒုတိယဆင်းရဲကာလမှာကျဆင်းသွားတာတွေ့ရပါတယ်လေထုသန့်စင်ရေးစနစ်တက်စင်တဲ့ဈေးစကားမတူကြပါဘူးဥပမာထိုင်းနိုင်ငံမှာနှစ်စဉ်ဒေါ်လာတန်း200လောက်ကုန်ကြပြီမဲ့ဗီယက်နမ်နိုင်ငံမှာတော့ဒေါ်လာတန်း600ကျော်နှစ်စဉ်ကုန်ကြနေပါတယ်ဒါပေမဲ့အာဆီယံပြည်ထောင်စုဌာနရဲ့လေ့လာကြည့်အရလေထုသန့်စင်ရေးစနစ်ကိုသုံးတဲ့အတွက်ရရှိလာတဲ့အကျိုးအမြတ်ဟာကုန်ကျစရိတ်တဲ့အများကြီးတာတယ်လို့ဆိုပါတယ်တကယ်တော့ပတ်ဝန်းကျင်တန်ရှင်းမှုနဲ့တန်ဖိုးကိုဒေါ်လာနဲ့တိုင်းတာလို့ရတာမဟုတ်ပါဘူးကျောင်းမီးသွေးအမားစားကိုသုံးပြီးလေထုသတ်ဆင်ရေးစနစ်အများဆုံးသတ်ဆင်ထားတဲ့ ထိုင်းနိုင်ငံဟာမြန်မာအတွက်စံနမူနာတစ်ခုဖြစ်လိမ့်မယ်လို့ညွှန်လဲရပါတယ်ခင်ဗျာ။